မန္တလေးမြို့တော်စီပင်သာယာရေးကော်မတီရွေးကောက်ပွဲကိုမြို့နယ်လေးမြို့နယ်မှာပထမဆုံးအကြိမ်ပြုလုပ်မှာဖြစ်ပါတယ်။မန္တလေးမြို့မှာမဟာအောင်မြေ၊အောင်မြေသာဆန်၊ချမ်းမြသာစီ၊ချမ်းရည်သာဆန်၊ပြည်ကြီးတကွန်နဲ့အမရပူရမြို့နယ်ဆိုပြီး6ခုရှိပါတယ်။အဲ့ဒီမြို့နယ်6ခုထဲကအောင်မြေသာဆန်မြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့သူမရှိတာကြောင့်၅မြို့နယ်မှာသာစီပင်သာယာရေးကော်မတီကိုယ်စားလှယ်ကိုရွေးချယ်ရမှာဖြစ်ပါတယ်။ဒါပေမဲ့မဟာအောင်မြေမြို့နယ်မှာဝင်ရောက်ရှင်ပြိုင်သူတဦးသာရှိတဲ့အတွက်အဲ့ဒီမြို့နယ်မှာရွေးကောက်ပွဲကျင်းပစရာမလိုပဲကျန်တဲ့မြို့နယ်၄မြို့နယ်မှာပဲစီပင်ရွေးကောက်ပွဲကျင်းပရမှာဖြစ်တယ်လို့မန္တလေးမြို့တော်စီပင်သာယာရေးကော်မတီဝင်ရွေးကောက်ပွဲကော်မရှင်ရုံးဖွဲ့မှုကိုကျော်ဇေဝနသူကပြောပါတယ်
။အောင်မြေတန်မြို့နယ်အနေနဲ့မဲဆန်နယ်နယ်အဖက်1မှာတော့ဒီလျှောက်လာတင်သွင်းနေရတဲ့နေပြီးတော့ဥပဒေအရစီစီတဲ့အခါမှာကော်မတီဝင်အောင်ရေချင်းမပြည့်မီရတဲ့ကြောင့်မလို့အောင်မြေတန်မြို့နယ်ကိုတော့ခြံလက်ပြီးတော့ကျန်တဲ့၅မြို့နယ်မှာဆောင်ရွက်မှာဖြစ်ပါတယ်။မဟာအောင်မြေမြို့နယ်မဲဆန်နယ်နယ်အဖက်1မှာတော့ကိုယ်စားလှယ်လောင်းပေါ့နော်။ကိုယ်အောင်မြေဝင်လောင်းတဦးတည်းရှိရတဲ့ကြောင့်မလို့ဥပဒေအရကော်မတီဝင်ဖြစ်လို့တရားရွေးကောက်တဲ့မြောက်ခံမှာဖြစ်တဲ့ကြောင့်မလို့ကျွန်တော်ရွေးကောက်ပွဲကျင်းပတဲ့မေလ3ရက်နေ့ကြလို့ရှင်နော်၄မြို့နယ်လေးမြို့နယ်မှာပဲဆောင်ရွက်မှာဖြစ်ပါတယ်
။အဲ့ဒီမြို့နယ်လေးခုမှာမဲပေးခွင့်ရှိသူ13,000ကျော်ရှိတယ်လို့သိရပါတယ်။မန္တလေးမြို့တော်စီရင်သာယာရေးကော်မတီရွေးကောက်ပွဲအတွက်ကိုယ်စားလှယ်73ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးဝင်ရောက်ရွေးချယ်ခံမဲ့သူတွေဟာငွေကျပ်3သိန်းပေးသွင်းပြီးကိုယ်စားလှယ်လောင်းအဖြစ်လျှောက်ထားရတာဖြစ်ပါတယ်။ချမ်းရည်သာဆန်မြို့နယ်ကိုစားပြုပြီးဝင်ရောက်ရှင်ပြိုင်မဲ့ဦးအောင်ထေကမြို့နယ်တန်ရှင်းရေးကိုအဓိကဦးစားပေးဆောင်ရွက်မှာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်ရွေးကံမှုအတွက်ကိုကျွန်တော်မြို့နယ်ဒီရက်ွက်ကြီး20ရှိတဲ့အတွက်ကျွန်တော်ရက်ွက်ဒီရဲ့အဓိကအခြေခံလိုအပ်ချက်တွေကိုကျွန်တော်လေ့လာပြီးတော့ပထမဦးစားပေးဒုတိယဦးစားပေးတတိယဦးစားပေးဆိုပြီးတော့ကျွန်တော်ကြံစည်ထားပါတယ်။မြို့လေကောင်မြို့နယ်ကြီးဖြစ်တဲ့အတွက်ကျွန်တော်ကရက်ွက်ကြီး20မှာကျွန်တော်တို့မြို့လေကောင်မှာတိတ်ပြီးတော့မပြောပါဘူးမယ်ကျွန်တော်တို့အရှိတ်ဘက်မှာဆိုရင်ကံကောက်နောက်ဘက်ဆိုဒေဝင်းနောက်ဒီဟေမာနောက်အဲ့လိုမျိုးရက်ွက်တွေမှာတော့ကျွန်တော်တို့ရဲ့လူအပ်ချက်တွေပေါ့နော်ဒီဂျမ်းမာရေးလူမှုရေးလမ်းဘက်ဆက်သွယ်ရေးပေါ့နော်အဲ့လိုမျိုးတန်ရှင်းရေးတွေကိုအတူကဦးစားပေးပြီးတော့စီစဉ်ထားပါတယ
်အောင်မြေသာဆန်မြို့နယ်ဒေါနာဘွားရက်ွက်မှာနေထိုင်သူဦးအောင်မျိုးတန်ကရက်ွက်အတွင်လိုအပ်ချက်တွေကိုအခုလိုပြောပါတယ
်အဓိကကတော့ကျွန်တော်တို့ကအိုးအခြေခံပြောမယ်ဆိုရင်တော့ကျွန်တော်ကရက်ွက်ရဲ့တန်ရှင်းရေးနော်နောက်တစ်ခါလမ်းနေနော်အဆောက်အဦတွေနော်ဒါပေမဲ့အဆောက်အဦကတော့ကျွန်တော်ကဟိုလူနေမှုစနစ်အရာကောင်းတာဆိုတာရှိသလိုဒါပေမဲ့ရက်ွက်ရဲ့လမ်းပန်းတာယာမှသာလျှင်ရက်ွက်ကတာယာမယ်ရက်ွက်တာယာမှမျိုးတော်ကလည်းကောင်းမှာနောက်တစ်ခါအထူးသဖြင့်ရေမြောင်းနေရေမြောင်းနေကောင်းမှာရေစည်းရေလာကောင်းမယ်ကောင်းရင်ကျွန်တော်ကလမ်းနေကောင်းမယ်အဲ့တော့အခုလမ်းကိုပြင်လိုက်တယ်လမ်းအစ်စ်ပဲလမ်းကြီးကကောင်းနေဒါပေမဲ့ရေမြောင်းနေကျွန်တော်မျိုးရဲ့ဖွဲ့စည်းပုံအရမြောင်းစနစ်မကောင်းတဲ့အခါကျတော့နော်လမ်းကြီးကပြန်ပြတ်သွားတယ
်အဲ့ဒီရွေးကောက်ပွဲအတွက်အိမ်အောင်စုတစုမှာတဦးမဲပေးခွင့်ရှိမှာဖြစ်ပြီးမဲပေးခွင့်ရှိသူဟာအိမ်အောင်ဦးစီးသူမဟုတ်အိမ်အောင်စုစီရင်မှာပါဝင်တဲ့18နှစ်ပြည့်ပြီးသူကသာမဲပေးနိုင်မှာဖြစ်ပါတယ်မြို့နယ်လေးမြို့နယ်မှာကျင်းပမယ်စီပင်ရွေးကောက်ပွဲအတွက်မဲယုံပေါင်း150နီးပါးထားရှိမှာဖြစ်တယ်လို့သိရပါဗျ။မန္တလေးမြို့တော်စီပင်သာယာရေးကော်မတီမှအရက်သားကိုယ်စားလှယ်တွေပါဝင်ခွင့်ရှိဖို့အတွက်စီပင်ရွေးကောက်ပွဲကိုလာမယ့်မေလ3ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးမှာလည်းရန်ကုန်မြို့တော်စီပင်သာယာရေးကော်မတီရွေးကောက်ပွဲကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာ28ရက်နေ့ကမြို့နယ်33မြို့နယ်မှာကျင်းပခဲ့ရာဝင်ရောက်ရှင်ပြိုင်သူ300နီးပါးတဲ့ကကိုယ်စားလှယ်115ဦးရွေးချယ်ခံခဲ့ရပါတယ်။ရန်ကုန်မြို့တော်စီပင်သာယာရေးကော်မတီရွေးကောက်ပွဲမှာမဲပေးခွင့်ရှိသူအမည်စင်းမှာရွင့်တာတွေရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုသိရှိနားလည်သူနဲတာတွေစတဲ့အားနည်းချက်တွေရှိခဲ့ပါတယ်။မန္တလေးမြို့တော်စီပင်သာယာရေးကော်မတီရွေးကောက်ပွဲမှာတော့ရန်ကုန်စီပင်ရွေးကောက်ပွဲမှာရှိခဲ့တဲ့အားနည်းချက်တွေကိုမရှိအောင်ပြင်ဆင်ထားတယ်လို့သိရပါတယ်ရှင်။